Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်အောက်တိုဘာလ19ရက်နေ့စနေနေ့မတ်တပ်ပဲရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့နဲ့ဖက်အတန်းလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Hamas ကောင်းဆောင်တည်ဆုံရမှုအတွက် Israel ကိုအရှင်မြင့်တိုက်ခိုက်သွားမယ်လို့ Hezbollah ဘက်ကပြောပါတယ်။မြောက်ကိုရီးယားတပ်ဖွဲ့တွေရုရှားကိုပို့တဲ့အတွက်အမေရိကန်ကစိုးရိမ်ကြောင်းထုတ်ပြောပါတယ်။မြန်မာဘက်ပို့မဲ့မူရစ်ကုန်ကြမ်းတန်800ကျော်မဲဆောက်မှာထိုင်းရာရှိတွေဖမ်းဆီးလိုက်ပါတယ
်။အခုလိုနောက်ဆုံးသတင်းတွေပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်မှာပါ။စစ်ကောင်စီကတကောင်ဆင်းကောက်ယူဖို့ရက်ထပ်တိုးလိုက်ပါတယ်။ဘူးတလင်းနဲ့ဒီပင်းဘက်မှာစစ်ကောင်စီကနေအိမ်တွေမီးရှို့တယ်လို့ကာကွယ်ရေးတပ်တွေနဲ့လည်းတိုက်ပွဲတွေပြင်းထန်နေပါတယ်။အင်တာနက်လိုလခွင့်ဟာ14နှစ်အတွင်းဇက်တိုက်ကျဆင်းလာနေတယ်လို့ Freedom House အဖွဲ့ကြီးကပြောပါတယ်။ဒါအပြင်အပတ်စဉ်တင်ဆက်နေကြကမ္ဘာသတင်းတွေကမြန်မာပြည်အမျိုးသမီးကဏ္ဍအတုဒဆုံလင်း American တခွင်သိပ္ပံနဲ့နည်းပညာစတဲ့ကဏ္ဍတွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
အောက်တိုဘာလ9ရက်တိုက်ခိုက်မှုကိုစီစဉ်ပြီးဥဆောင်တဲ့ Hamas ကောင်းဆောင်ယာယာရှင်ဝါကိုအစ္စရေးကတပ်ဖြတ်ခဲ့ပြီးနောက်တနေ့မှာပဲ Hezbollah တွေကသူတို့ဟာအစ္စရေးနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုအရှိန်တိုးမြင့်မယ်လို့တောက်ကြနေမှာပဲကြေညာလိုက်ပါတယ်။ Hamas ကောင်းဆောင်ရှင်ဝါရှိနေမှမသိဘဲနဲ့ Gaza တောင်ပိုင်းကအဆောက်အဦကိုပစ်ခတ်ခဲ့တဲ့နောက်သူနဲ့နောက်စစ်သွေးကြွ2ဦးကိုအသေးရမိခဲ့တယ်လို့ Israel တပ်ဖွဲ့ IDF ကကြေညာပေးနေကပြောပါတယ်။အသက်62နှစ်ရွယ်တည်ဆုံးသွားသူဟာရှင်ဝါဖြစ်မယ်လို့တွက်ဆမိပေမဲ့သူ့ရဲ့ DNA နဲ့သွားမှတ်တမ်းတွေကိုနိုင်ပေါင်းများစွာစစ်ဆေးပြီးမှအစ္စရေးကအတည်ပြုပေးလိုက်ခဲ့တာဖြစ်ပါတယ်။ဂါဇာကဟာမတ်အကြီးကဲခါလီအယ်ဟေယာကတော့ရှင်ဝါတည်ဆုံးမှုကိုအတည်ပြုပေးခဲ့ပြီးဒါဟာဟာမတ်တွေအတွက်အာဇာနည်ဖြစ်တဲ့မှတ်တမ်းတင်ကွန်ပျူတယ်လို့ပြောပါတယ်။ဒါပြင်ဂါဇာကလည်းအစ္စရေးတပ်တွေရုတ်သိမ်းပြီးတိုက်ခိုက်မှုတွေရပ်မပေးမချင်းဟာမတ်စ်တွေကဂါဇာမှာဖမ်းထားတဲ့ဒဇာဂန်တွေကိုပြန်ပြီးလွှတ်ပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ Hezbollah တွေကတော့ရှင်ဝါနာမည်ကိုမပြောသလိုသူတည်ဆုံးတာကိုလည်းရည်ညွှန်းပြောဆိုတာမျိုးမရှိဘဲလာမယ့်ရက်တွေအတွင်းရန်သူအစ္စရေးကိုနောက်တဆင့်တိုးပြီးတိုက်ခိုက်တော့မယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ EU ဥရောပသမဂ္ဂနဲ့ NATO ကာကွယ်ရေးဝန်ကြီးတွေကိုချပြခဲ့တဲ့ယူကရိန်းသမ္မတ Volodymyr Zelensky ရဲ့ရုရှားကျူးကျော်စစ်ဆိုင်ရာသူ့ရဲ့အောင်မြင်နိုင်အစီအစဉ်ကိုတောက်ကြနေမှာပဲယူကရိန်းမဟာမိတ်တွေကထောက်ခံခဲ့ကြပါတယ်။ပိုလန်နိုင်ငံခြားရေးဝန်ကြီးကတော့ EU ဟာရှေ့လအမေရိကန်ရွေးကောက်ပွဲအပြီးမှာဒီအဆိုပြုချက်ကိုပြန်ပြီးစဉ်းစားမယ်လို့ပြောပါတယ်။ယူကရိန်းသမ္မတကသူ့ရဲ့အောင်နိုင်အစီအစဉ်ကိုယူကရိန်းလွှတ်တော်မှဗိုလ်တပ်ဖွဲ့နဲ့ကချပြခဲ့တာဖြစ်ပြီးနေတို့ဖွဲ့တဲ့ချင်းချက်မရှိပေးဝင်ဖို့တောင်းဆိုသလိုသူ့အစီအစဉ်ကနေလာမယ့်နှစ်ထက်နောက်မကျပဲဒီစစ်ပွဲကြီးပြီးဆုံးနိုင်တယ်လို့ပြောကြခဲ့တာပါ။ NATO မဟာမိတ်တွေကယူကရိန်းကိုသူတို့လက်ခံမှာဖြစ်ကြောင်းပြောနေပေမဲ့တိုင်ဝမ်ဝင်ရောက်ရေးကိုတော့ဆိုင်းငံ့ထားပါတယ်။ NATO အနေနဲ့နိုင်ငံတနိုင်ငံကိုစစ်ဖြစ်နေချိန်မှာလက်ခံလို့မဖြစ်နိုင်ကြောင်းနဲ့ဒီစစ်ပွဲအောင်နိုင်ရေးအတွက်လိုအပ်တာတွေကိုဝိုင်းဝန်းပြီးဖြည့်ဆည်းပေးမယ်လို့ပြောပါတယ်။ယူကရိန်းတင်ကိုတင်ပြပြီးချက်တပင်းနေနှောင်းပိုင်းမှာပဲ NATO ယူကရိန်းကောင်စီအဖွဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ NATO အတွင်းရေးမှူးချုပ် Mark Rutte ကဒီတွေ့ဆုံဆွေးနွေးပွဲမှာမဟာမိတ်နိုင်ငံတွေကယူကရိန်းကိုစစ်အကူအညီအများအပြားပေးဖို့ဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါတယ်။ American သမ္မတ Joe Biden ဟာတောက်ကြနေကဂျာမနီကိုတောင်းရောက်ခဲ့ပြီးသူ့ရဲ့နေချင်းပြန်ခီးစဉ်တွင် NATO မဟာမိတ်အဖွဲ့စည်းလုံးညီညွတ်မှုရှိဖို့သူကိုယ်တိုင်တွေ့ဆုံတိုက်တွန်းခဲ့တယ်လို့ဂျာမနီအစိုးရချီးမြှင့်တဲ့အရက်ဖက်ဆိုင်ရာအမြင့်ဆုံးဂုဏ်ပြုဆုကိုလည်းလက်ခံခဲ့တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာဂျာမနီဝန်ကြီးချုပ် Olaf Scholz ပြင်သစ်သမ္မတ Emmanuel Macron ဗြိတိန်ဝန်ကြီးချုပ် Keir Starmer တို့နဲ့လည်းတွေ့ဆုံပြီးအရှေ့လယ်ပိုင်းဒေသတွင်အမြန်ပြောင်းလဲလာနေတဲ့အခြေအနေတွေရုရှားကျူးကျော်မှုကိုတွန်းလှန်နေရတဲ့ Ukraine အတွက်အကူအညီတွေဘလို့ဆက်ပြီးပေးမယ်ဆိုတာတွေအပါအဝင်ကိစ္စရဲ့အတော်များများကိုတကယ်ပိတ်ဆွေးနွေးခဲ့တယ်လို့သမ္မတအိမ်ဖြူအမျိုးသားလုံခြုံရေးပြောခွင့်ရ John Kirby ကပြောပါတယ်။ Hamas ကောင်းဆောင်ရာရာရှင်ဝါကိုအစ္စရေးတပ်တွေကတုတ်တန်နိုင်ခဲ့တာနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့တာဖြစ်ပါတယ်။ အခုချိန်ဟာဂါဇာမှာအပြစ်ခံရစဲရဲ့အတွက်ရှေ့တိုးပြီးလှုပ်ဆောင်ရမယ့်အချိန်ဖြစ်ပြီးစစ်ပွဲတွေပြီးဆုံးပြီးအဖမ်းခံရတဲ့ဒဇာကန်တွေပြန်ပြီးလွတ်လာရတဲ့အတွက်လှုပ်ဆောင်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောပါတယ်။အစီအစဉ်တွေကိုဆွေးနွေးဖို့အတွက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုအစ္စရေးကိုဆေးလွှတ်ဖို့ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Julu ဓမ္မမဟုတ် Thaicom 6 Julu Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအေမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ View American တံကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার နဲ့မစ္စတာဒုံးကျည်စမ်းသပ်မှုတွေအတွက်ကုလသမဂ္ဂကရေနံတင်ပို့မှုကန့်သက်အရေးယူထားတာကိုအားဖြည့်တဲ့အနေနဲ့အမေရိကန်ဥဆောင်တဲ့နိုင်ငံတကာအဖွဲ့ကစောင့်ကြည့်ဆက်ဆဲနေပါတယ်။ကနေဒါတဝင်းလေတပ်ရဲ့ Aurora CP-140 လေယာဉ်ပေါ်မှာပါလာတဲ့လေတပ်သား20ဟာအရှိတ်တရုတ်ပင်လယ်ပြင်ပေါ်မှာပြန်ဝဲပြီးမြောက်ကိုရီးယားနိုင်ငံအတွက်ရေနံတင်ပို့မယ်လို့တန်လျာရှိတဲ့သင်္ဘောတွေကိုရှာဖွေနေတာဖြစ်ပါတယ်။တရုတ်ကမ်းလွန်ဒေသနိုင်ငံတကာရေပိုင်တဲ့ထဲမှာအောက်တိုဘာလလယ်ပိုင်းမှာကင်းနေနေတဲ့ဒီကနေဒါလေယာဉ်ဟာအခုလိုတန်တရားရှိမယ်လို့ယူဆရတဲ့သင်္ဘောတွေကိုတွေ့တဲ့အခါခက်နေနေပြန်တန်းပြီးဒေါင်းဆောင်ကနေလှက်ပတ်ဓာတ်ပုံရိုက်ယူတယ်လို့ကနေဒါတပ်ဖွဲ့တပ်မှုကြီးကပြောပါတယ်။ကုလရဲ့ဒဏ်ခတ်အရေးယူမှုကိုမြောက်ကိုရီးယားဘက်ကနေချိုးဖောက်မှုရှိမရှိစောင့်ကြည့်ပြီးသတင်းအချက်လက်တွေကိုမျှဝေတဲ့နိုင်ငံပေါင်း17နိုင်ငံပါဝင်တဲ့စုပေါင်းအားဖြင့်ရေးအဖွဲ့EEC ကိုသူတို့ကအချက်လက်တွေကိုပေးပို့ခဲ့တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီက2006ခုနှစ်မှာမြောက်ကိုရီးယားရဲ့ရေနံတင်ပို့မှုကိုကန့်သတ်ခဲ့တာဖြစ်ပြီးနှစ်စဉ်ရေနံစိမ်းစီပေါင်း4သန်းနဲ့တန့်စင်ပြီးရေနံစီပေါင်း5သိန်းပဲခွင့်ပြုထားတာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကဒီကန့်သတ်ချက်တဲ့ကြော်လွန်ပြီးတော့တင်သွင်းနေတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ရုရှားတို့ကြားဆေးရမဟာမိတ်ပူးပေါင်းဆောင်ရွက်မှုချဲ့ထွင်လာတဲ့အထောက်အထားတွေကိုပိုးပြီးတွေ့လာရတဲ့အတွက်အမေရိကန်အစိုးရကစိုးရိမ်လာပြီးဒါဟာယူကရိန်းကျူးကျော်စစ်ပွဲကိုတိုးမြှင့်တိုက်ခိုက်ဖို့အတွက်ရုရှားလုပ်နေတယ်လို့မြင်နေပါတယ်။အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့တောင်ကိုရီးယားကလည်းမြောက်ကိုရီးယားဟာဒီလအစောပိုင်းမှာသူ့ရဲ့အထူးတပ်သား1500ကိုရုရှားရဲ့အရှိပြားမှာရှိတဲ့ Vladivostok ကိုဆေးလွတ်ခဲ့တယ်လို့နောက်ထပ်လဲထပ်ပို့ဖို့စီစဉ်နေတယ်လို့တောက်ကြနေမှာပဲပြောကြားခဲ့ပါတယ်။တောင်ကိုရီးယားထောင်လိုင်းဌာန NIS ကဉာဏ်ရည်တုနည်းပညာ AI ရဲ့မျက်နှာတွင်ပြင်အနေထားမှတ်သားတဲ့ software ကိုသုံးပြီးဆန်းစစ်မှုကလည်းမြောက်ကိုရီးယားအထူးတပ်သားတွေဖြစ်နေတာကိုသိခဲ့ရကြောင်းနဲ့သူတို့ဟာရုရှားစစ်ဝတ်ဆောင်တွေနဲ့စစ်ပစ္စည်းတွေအပြင်မှတ်ပုံတင်ကတ်တွေပါကန်ဆောင်ထားကြောင်းတွေ့ရတယ်လို့လည်းပြောပါတယ်။ Ukraine ရရှိတွေကလည်းတောက်ကြနေမှာပဲရုရှားဟာစာကြည့်လက်ကျင်ရေးစခန်းမှာမြောက်ကိုရီးယားတပ်သားပုံစံတွေ့နေရသူတွေပါတဲ့ဗီဒီယိုကိုထုတ်ပြန်ခဲ့တာဖြစ်ပြီးသူတို့ကိုတက်နေရချထားဖို့အတွက်ပြင်နေတယ်လို့ပြောပါတယ်။တကယ်လို့ဒါရီဇန်အမှန်ဖြစ်နေတယ်ဆိုရင်မြောက်ကိုရီးယားနဲ့ရုရှားတို့ကြားကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာတိတိတသားတိုးမြင့်လာတာဖြစ်ပြီးဒါဟာစိုးရိမ်စရာဖြစ်နေတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရရှောင်းဆာဗက်က VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲအကန်စာကျေးရွာအုပ်စုအင်ယာဝင်းထဲမှာမြန်မာဘက်ကိုပို့မဲ့မူရီကုံချန်းဓာတုဆေးဝါးတန်ကျင်830ကိုဖမ်းမိခဲ့တယ်လို့အမှတ်6ဒေသမူရီနှိမ်နင်းဘျူရိုကနေသတင်းထုတ်ပြန်ပါတယ်။ဒီအင်ယာဝင်းကိုအောက်တိုဘာ18ရက်နေ့မှာထိုင်းမူရီနှိမ်နင်းရဲတပ်ဖွဲ့ကသတင်းတောက်တွေကိုပါခေါ်သွားပြီးတော့ရှောင်းတခင်စစ်ဆေးရမှာမူရီဆေးဝါးထောက်လို့ရမှာတုံးတဲ့ဓာတုနဲ့ဆက်ဆက်ပစ္စည်းတွေကိုဖမ်းမိခဲ့တယ်လို့မဲဆောက်ဒေတာကန်ဦးမိုးချိုကပြောပါတယ်။မူရင်ကုန်ချမ်းဓာတုဆေးတွေဖြစ်တဲ့ sodium hydroxide, sodium methylamine, hydrochromic acid တွေထည့်ထားတဲ့တန်ကြီးပေါင်း1900ကိုဖမ်းဆီးရမိတာဖြစ်ပါတယ်။တန်ကြီးပေါင်း830လောက်ရှိပြီးကာလတန်ဖိုးဘန့်ဝဲတန်ပေါင်းများစွာတန်တယ်လို့အာနာဘန်တွေကသတင်းထုတ်ပြန်ထားပါတယ်။မွေးဆေးဝါးနှင်းနေဘျူရိုအမှတ်6ဒေသညွှန်ကြားရေးမှူးကတော့ဒီကုန်ချမ်းတွေကိုမြန်မာနိုင်ငံဘက်ကပို့ဖို့လုပ်နေချိန်မှာဖမ်းမိတာလို့ပြောပါတယ်။အဲ့ဒီမှာဖမ်းမိတဲ့ထိုင်းအမျိုးနိုင်ငံသားတူကိုစစ်ဆေးရမှာတော့ ဒီကိုလောင်ရုံတွေကိုတရုတ်နိုင်ငံသားတူကထိုင်းလူမျိုးကိုနာမည်ခံခိုင်းပြီးကားရမ်းထားတာဖြစ်ကြောင်းနဲ့ဒီဆေးတွေကိုအသီးနှံတာရှိအောင်သုံးခန်းနဲ့ဆေးဖြစ်နေသုံးတာဖြစ်ကြောင်းပတ်ပုံထင်တာတယ်လို့ထပ်ဆိုထားခဲ့တာဖြစ်ပါတယ်
သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပါရမယ်စစ်ကောင်စီကအော်တိုဘာလ1ရက်နေ့ကနေ15ရက်နေ့အထိသကောင်စင်းရဲကောက်ယူခဲ့ရမှာမပြီးစီးသေးတဲ့အတွက်အော်တိုဘာလကုန်အထိတိုးချက်လိုက်ပါတယ်သကောင်စင်းရဲကောက်ယူစဉ်အချို့နေရာတွေမှာဖြည့်ဆို့မဲ့သူမရှိတာအချို့နေရာတွေကတော့ကောက်ယူနိုင်ခြင်းမရှိသေးတာစတာတွေကြောင့်အခုလိုရက်တိုးချက်လိုက်တာလို့လူဝင်မှုကြီးကြပ်ရေးလာဝကတာဝန်ရှိသူတွေက VOA ကိုပြောဆိုခဲ့ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကျွန်တော်ဇော်မိုးကျော်ကပဲပြောပြပေးပါမယ်စစ်ကောင်စီကအော်တိုဘာလ1ရက်နေ့ကနေ15ရက်အတွင်းတကောင်စရင်တပြီလုံးကောက်ယူမယ်လို့ထုတ်ပြန်ထားပေမဲ့လက်တွေ့မှာမပြီးစီးသေးတဲ့ဒေတာတွေကောက်ယူချိန်မှာဖြည့်ဆို့မဲ့သူမရှိတာတွေစတာတွေကြောင့်ထပ်တိုးကောက်ယူတာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနက VOA ကိုအတည်ပြုပြောဆိုပါတယ်။အော်တိုဘာလကုန်အထိတကောင်စရင်တက်တန်းတိုးထပ်ကောက်ဖို့ပြင်ဆင်လိုက်တာပါ။တချို့နေအိမ်တွေမှာဖြည့်မဲ့သူမရှိလို့ထပ်ကောက်ဖို့လုံနေရတယ်လို့လူဝင်မှုကြီးကြရင်နဲ့ပြည်သူ့အင်အားဦးစီးဌာနအိမ်အကြောင်းအရာတကောင်စင်းကောက်ယူရေးဌာနကွယ်ညွှန်ကြားရေးမှူးချုပ်ဦးကျော်ရင်ဦးက VOA ကိုအတည်ပြုပြောဆိုပါတယ်
။နော်ဟိုဟာဒီကျွန်တော်ကျန်တဲ့လူတွေမကောက်ဖက်ကျန်ခဲ့တဲ့လူရှိခဲ့တယ်။အိမ်တွေပါစိတ်ထားတော့လေ။အဲ့အဲ့ရကျွန်တော်ဆက်ကောက်ပြီးမှဆိုသင်ထားတာပါဗျာ။အဲ့အဲ့မှာရောင်းသွားတာလို့ဘာလို့ပေါ့ဗျာ။သူစီဝိုင်းသမားတွေရရှောက်သွားနေကြတာဦး။အဲ့ခါကျတော့သူအိမ်မှာလူမရှိရင်ဖြည့်လို့မရှိရင်တော့ကျွန်တော်ပြန်ကောက်ပြီးတာပေါ့။လောဆယ်တော့ဒီလာကုန်တော့ပြောပြထားပါလေဗျာ။
စစ်ကောင်စီကနိုင်ငံတော်ခမန်းကြီးအိမ်တောင်စု73တန်းနီးပါးခမန်းလူဦးရေ56တန်းကျော်ကိုတကောင်စင်ရင်အကွက်ပေါင်း3000ကျော်မှာလူဝင်အား4000ခန့်အသုံးပြုပြီးစီရင်ကောက်ယူနေတာပါအခုကောက်ယူနေတဲ့တကောင်စင်ရဲ့ရှေ့ပြေးလူဦးရေစီရင်ကိုလာမယ့်ဒီဇင်ဘာလကုန်မှာထုတ်ပြန်သွားမှာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားပါတယ်အော်တိုဘာလ1ရက်နေ့ကနေ15ရက်နေ့အတွင်းတကောင်စင်ကိုဘလောက်အထိကောက်ယူနိုင်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့ VOA ကမေးမြန်းမှုကိုစနစ်တကျစီရင်ပြုစုပြီးမှတရားဝင်ထုတ်ပြန်နိုင်ပါမယ်လို့တုံ့ပြန်ပြောဆိုပါတယ်။ရန်ကုန်တိုင်းမှာတော့သကောင်စီရင်မထည့်လိုက်ရတဲ့သူတွေရက်ွက်ရုံးတွေမှာစီရင်လာပေးကြဖို့ရက်ွက်တာဝန်ရှိသူတွေကနှိုးဆော်တာတွေလုပ်နေတယ်လို့ဒေတာကန်တွေကပြောပါတယ်။အော်တိုဘာလ1ရက်နေ့ကနေ15ရက်နေ့အထိသကောင်စီရင်ကောက်ယူနေချိန်မှာစကိုင်းတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းနဲ့ချင်းပြည်နယ်တွေမှာတကောင်စင်းကောက်ယူရေးအဖွဲ့တွေတိုက်ခိုက်ခံရတာဖမ်းဆီးခံရတာအသက်ခံရတာတွေနဲ့ကြုံတွေ့ခဲ့ရပါတယ်။တနင်္ဂနွေလုံးရဲ့မြို့နယ်ပေါင်း330မှာ80ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်ခဲ့ပြီးမြို့ပေါင်း80ကျော်ကိုစစ်ကောင်စီကလက်လွတ်ထားရပါတယ်။တကောင်စင်းကောက်ယူမှုဟာတိကျဖို့နဲ့တေချာကောက်ယူနိုင်ဖို့ခက်ခဲမယ်လို့အကဲခတ်တွေကခန့်မှန်းထားပါတယ်။အိမ်တိုင်းရာရောက်တကောင်စင်းကောက်ယူရာမှာတဦးချင်းစီအတွက်မေးမဲ့မေကွန်ပေါင်းအခု80နီးပါးမေးမြန်းခဲ့တာဖြစ်တယ်လို့အတင်းအဖွဲ့တွေဂေဟာတွေနဲ့အချင်းဦးစီးဌာနတွေမှာတော့မေးမဲ့မေကွန်ပေါင်းအခု20နီးပါးမေးမြန်းခဲ့ပါတယ်စစ်ကောင်စီကတကောင်စင်းကောက်ယူရာမှာ CAPI စနစ်ကိုအသုံးပြုပြီးတအိမ်တစင်းတွေ့ရှိရာအရမှာကောက်တဲ့နေနဲ့ကောက်တာဖြစ်ပါတယ်CAPI စနစ်ကို Computer Assistant Personal Interviewing လို့ခေါ်ဆိုတာဖြစ်ပြီးအချက်အလက်တွေကိုစာရွက်နဲ့သိမ်းတာမျိုးမဟုတ်ဘဲတကောင်စင်းကောက်ယူလို့ရတဲ့အချက်အလက်တွေကိုနေပြည်တော်ရုံးချုပ်ကစာပါတဲကိုပို့ပေးတဲ့စနစ်ဖြစ်ပါတယ်။မြန်မာနိုင်ငံပြည်လုံးကျွတ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စင်းကောက်ယူတာကိုစနစ်တစ်ကြိမ်ကောက်ယူဖို့ရာထားခဲ့ပြီးပြီးခဲ့တဲ့2014ခုနှစ်ကလည်းကောက်ယူခဲ့ပါတယ်။ဒီနှစ်စနစ်ပြည့်တဲ့2024ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာနဲ့သကောင်စင်းအစ်စ်ပြန်လဲကောက်ယူတာဖြစ်ပါတယ်။သကောင်စင်းကောက်ယူတာကို1983ခုနှစ်1983ခုနှစ်နဲ့2014ခုနှစ်တည်းမှာကောက်ယူခဲ့ပူပါတယ်။မဲမတမာမှုတွေရှိတဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရွေးကောက်ပွဲကျင်းပနိုင်ရေးပြည်လုံးကျွတ်သကောင်စင်းကောက်ခံခြင်းအလုပ်ကိုနိုင်ငံတော်စီမံချက်ချလှုပ်ဆောင်နေတယ်လို့နိုင်ငံကိုပြောထားပါတယ်။ဆလဘီစကိုင်းတိုင်းတွေကစီအခြေအနေတချို့ကိုတင်ပြပါအောင်မယ်ဘူတလင်နယ်တဝိုက်ကစစ်ကောင်စီကစစ်ကြောင်းထုံးနေပြီးခြေရွာတွေမီးစက်တိုက်ရှို့နေကြောင်းနဲ့ကာကွယ်တပ်ဖွဲ့တွေကလည်းပြန်လည်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီပင်းမြို့မှာလည်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကပစ်ခတ်တိုက်ခိုက်ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တယ်လို့ဆိုပါတယ်စကိုင်းတိုင်းတွေကတိုက်ပွဲအခြေအနေ ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပ
ါစစ်တပ်နယ်မြေရှင်းလင်းနေတာရဲတပ်တပ်နှစ်ပတ်နီးပါးရှိနေပြီဖြစ်တဲ့ဘူးတလင်နယ်တဲကကျေးရွာတွေမှာနောက်ထပ်နေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်အော်တိုဘာ18ရက်မွာစီပါကျေးရွာကနေအိမ်အချို့လည်းမီးရှို့ခံရတယ်လို့အော်တိုဘာ18မှာတော့ဆဲဝါကျေးရွာနေအိမ်တွေမီးရှို့ခံရတယ်လို့ဒေသခံတဦးကပြောပါတယ်
ငါလေးနေဆဲရွာမှာမီးရှို့နေရအဲဆဲရွာကစီးပွားရေနောင်လာလေးဆဲရွာမှာမီးရှို့နေတဲ့စစ်ကြောင်းကကိုမန်လို့စစ်ကြောင်းလို့ကြားတယ်အဲစစ်ကြောင်းတော့နှစ်ကြောင်းပေါ့
အော်တိုဘာ19ရက်စီးပွားကျေးရွာကိုစစ်တပ်စစ်ကြောင်းဝင်ရောက်လာချိန်မှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့လို့ကျေးရွာတွေထဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလို့ဒေသခံတွေကပြောပါတယ်လက်ရှိဘူးတလင်နယ်ထဲမှာစစ်တပ်ကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းနေတာဖြစ်ပြီးဖမ်းဆီးခံရတဲ့ဒေသခံတွေရှိသလိုဖမ်းဆီးခံရသူအများစုဟာအမျိုးသမီးတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်စစ်ကြောင်းကြားဖြတ်တိုက်ခိုက်ခံရပြီးတေဆုံဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်တကြော့ပြန်နေမြေရှင်းလင်းနေတာဖြစ်ပြီးနေမြေရှင်းလင်းရေးအတွင်းအရသားတရားစင်ထက်မနည်းတပ်ပြတ်ခံနိုင်ရတယ်လို့ဒေသခံတွေပြောပေမဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဘူးတလင်မြို့နယ်နဲ့ကက်လျက်ရှိတဲ့တပင်းမြို့နယ်မှာလည်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကပစ်ကတ်ထိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဘူးတလင်မြို့ပေါ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တပင်းကာကွယ်ရေးတပ်ဖွဲ့ဝင်တဦးပြောတာက
မင်းကကြောက်ကြောင်းဝင်ကြီးလေသူစစ်ကောင်စီတန်ရှာတဲ့နေရာတွေမြန်မာပြန်တဲ့ဝဲကျင်တယ်ဒီတယောက်နေပြီးမြောက်တယ်အဲမြန်မာပြန်ပြီးတော့ညီညာပိုင်းဒီလိုတင်းကျဟောဆိုပြီးတော့ဝင်လို့ကြတာကလေးကြည့်ပြီးစုတ်လာတဲ့အချိန်ကျတော့
လေကြောင်းတိုက်ခိုက်မှုကြောင့်နေအချို့ပျက်စီးပြီးကာကွယ်တပ်ဖွဲ့ဝင်တွေဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြောပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်တပင်းမျိုးကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဩဂုတ်လ14ရက်ကနေ18ရက်နေ့ထိ4ရက်ကြာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ထောက်ခံသူပြူစောတိအဖွဲ့တွေနဲ့စစ်ကောင်စီဝန်ထမ်း123ဦးကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲဒီနောက်စစ်တပ်ဘက်ကအင်အားဖြည့်တင်ပြီးမြို့ပေါ်ကနေရာ၄ခုထက်မနည်းမှာအထိုင်ချတပ်ဆွဲထားကကာကွယ်ရေးတပ်ဖွဲ့တွေဘက်ကမကြာခဏဆိုသလိုဝင်ရောက်ပစ်ခတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA စနေနေ့မနေ့ပတ်တန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေမတိုင်မီနိုင်ငံတကာသတင်းစောင်းပွားတပုတ်ကိုတင်ဆက်ပါအောင်မယ်တကဘာလုံးအတိုင်းအတာနဲ့ digital လွတ်လပ်ခွင့်14နှစ်ဇက်တိုက်ကြာဆင်းလာနေတယ်လို့ Freedom House အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်သူတို့ပြင်ဒီနေ့တည်းရွေးကောက်ပွဲရှိတဲ့နိုင်ငံပေါင်း52နိုင်ငံမှာအင်တာနက်အသုံးပြုခွင့်အခြေအနေတွေနဲ့ဒီမိုကရေစီလက်ပတ်ရေးလမ်းကြောင်းမှာအင်တာနက်လွတ်လပ်ခွင့်အရေးပါတာကိုကြံ့ကျင်သူတွေကထောက်ပြပြောဆိုရတဲ့ VOA သတင်းတောက် Bronica Glacius သတင်းပေးပို့ထားတာကိုမတ်မြသစင်အောင်ကပြောပြပေးမှာပ
ါ website တွေကို Facebook လူမှုမီဒီယာအသုံးပြုခွင့်ကိုကန့်သတ် online ကနေတကြွလှုံ့ဆော်သူတွေကိုဖမ်းဆီးထောင်ချစားရလူရဲ့တွေ့ကြောင်ကဘာနဲ့အဝမ်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတယ်လို့ Freedom House အဖွဲ့ကြီးကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါတယ
် We looked specifically at 41 countries around the world that hosted some of the
nation ရုပ်ကွယ်ကျင်းပတဲ့နိုင်ငံ42နိုင်ငံကိုစစ်တမ်းပြုစုခဲ့တာပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေကနိုင်ငံရေးပြိုင်ဘက်တွေကိုလောင်ပြောင်တိုက်ခိုက်ဖို့ကွဲပြားတဲ့ပိဋကတ်တွေကိုဆွဲဆောင်ဖို့ AI ဉာဏ်ရည်တုနည်းပညာတွေသုံးလာတာကိုတွေ့ရပါတယ်
ဒါဟာဒီမိုကရေစီပေါ်မှာယုံကြည်မှုပြည့်ပြားစေတယ်လို့မဲဆန္ဒရှင်တွေကိုလှည့်ပြားနိုင်တယ်လို့သူကပြောပါတယ်။ဒီနေ့အစောပိုင်းကဆိုရင်လေအင်ဒိုနီးရှားသမ္မတရွေးကောက်ပွဲကိုဝင်မဲ့အန်နီစ်ပါစဝီဒန်နဲ့ပရာဘိုဝဆူဘီယန်တို့တို့အရပ်ဘာသာစကားနဲ့ပြောဆိုတဲ့ဗီဒီယိုတွေထွက်လာတာပါ။တကယ်ကသူတို့နှစ်ဦးလုံးအာရဗီဘာသာစကားကိုမပြောတတ်ပါဘူး။ဒါဟာမွတ်စလင်မဲဆန္ဒရှင်တွေကိုမဲဆွယ်စည်းုံးဖို့ဤပညာကိုအသုံးပြုလိမ့်လည်လှည့်ပြားတာဖြစ်တယ်လို့အချက်လက်မှန်စစ်ဆေးသူကျွမ်းကျင်ပညာရှင်တူကပြောပါတယ
်။ဒီလိုအင်တာနက်ပေါ်မှာလိမ့်လည်လှည့်ပြားတာမျိုးတွေကပြိုင်ဘက်တွေကိုဂုဏ်သိက္ခာချဖို့လှုပ်တာလို့ယူဆနိုင်တယ်လို့တချို့ကြတော့လေသူတို့ထောက်ခံတဲ့သူတွေကိုဂုဏ်တင်ဖို့အွန်လိုင်းကနေလှည့်ပြားကြတာပါ။
တရုတ်နိုင်ငံမှာဆယ်စုနှစ်တခုလောက်ကြာကတည်းကအင်တာနက်လွတ်လပ်ခွင့်ပြနေမှုတွေကိုစနစ်တကျလှုပ်ဆောင်နေခဲ့တာပါဒါပေမဲ့ဒီနှစ် Freedom House အစီရင်ခံစာအရကမ္ဘာနှစ်အဝိုင်းအင်တာနက်လွတ်လပ်ခွင့်ချိုးဖောက်မှုတွေတိုးလာတယ်လို့ဖော်ပြပါတ
ယ်။ Myanmar military has sought to build a mass censorship.
မြန်မာနိုင်ငံမှာဆိုရင်လည်းစစ်တပ်ကအတိုက်ခံတွေရဲ့ online လှုပ်ရှားမှုတွေကိုစောင့်ကြည့်စင်ဆာဖြတ်တောက်ပြီးတော့အင်တာနက်လွတ်လပ်ခွင့်တွေကိုဖိနှိပ်ထားတာပါ
။တစ်ဖက်မှာလည်းဇမ်ဘီယာနိုင်ငံရက်ဖက်လူဖွဲ့စည်းက digital ကန့်သတ်ချက်တွေကိုအအောင်မြင်မြင်ရှော့ချနိုင်ခဲ့တဲ့အကြောင်းနဲ့ချီလီနိုင်ငံမှာတော့online လူအခွင့်အရေးအတွက်အကာအကွယ်တွေကိုချမှတ်လှုပ်ဆောင်နိုင်ခဲ့တာကိုအစိုးရခန်းစာမှာဖော်ပြပါတယ်။ American မှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင် internet အသုံးပြုမှုနဲ့ပတ်သက်လို့ကွဲပြားလွတ်လပ်မှုရှိတယ်လို့ပြောဆိုနေတာပါ။ဒါပေမဲ့ပြည်ရင်းမှာရောပြည်ပမှာပါလွဲမှားတဲ့သတင်းချက်လက်တွေပြန့်နှံ့နေတာကိုတော့သူကသတိပေးပါတယ်
။ Actors who may beconnected to the
Russia တရုတ်နဲ့ဆက်ဆက်ပုံရှိသူတွေ၊ Iran နောက်ခံပေးထားတဲ့သူတွေသူတို့ကသမရရွေးကောက်ပွဲဝင်မဲ့သူတွေကိုယ်စားလှယ်လောင်းတွေကိုပြင်မှတ်ထားအွန်လိုင်းကတိုက်ခိုက်လာတာကိုတွေ့ရပါတယ
် Freedom House အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာကိုနိုင်ငံပေါင်း82နိုင်ငံကအင်တာနက်အသုံးပြုသူပေါင်း8,900ကျိုင်နှုန်းလောက်ကိုမေးမြန်းပြီးတော့ပြုစုထားတာပါကမ္ဘာတဝန်းမူဝါဒရေးဆွဲသူတွေနဲ့ပုဂ္ဂလိကကဏ္ဍတွေအလိုက်အင်တာနက်လွတ်လပ်ခွင့်ပို့ပြီးတော့ရဖို့အာရုံစိုက်လှုပ်ဆောင်လာကြဖို့လိုအပ်တယ်လို့အထူးသဖြင့်ရွေးကောက်ပွဲကာလတွေအတွင်းပြည်သူတွေအင်တာနက်လွတ်လွတ်လပ်လပ်သုံးစွဲနိုင်တဲ့အခွင့်အလမ်းတွေကိုရဖို့လှုပ်ဆောင်ဖို့ကအရေးကြီးတယ်ဆိုတာအစီရင်ခံစာကထောက်ပြနေပါတယ်ရှင်
။မမသတင်းအောင်ပြောပြသွားတာပါ။ဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေစတင်ပါတော့မယ်။ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ဘယ်လိုများသုံးသပ်ပြောဆိုနေကြသလဲဆိုတာကိုဥစွာကြည့်အောင်ပါ။ဦးကျော်စန်းသားကမူရင်းအတုံးအနှုံးနဲ့မူရင်းအပေါ်အတိုင်းထုံထုံတင်ပြပေးထားပါတယ်။
ကရဝပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့စစ်ကောင်စီဆက်လက်ရှင်သန်ရေးကူညီပေးနေတဲ့တရုတ်စာနာမှုအကူအညီပေးဘယ်လန့်ကချင်းကကြမလဲမြန်မာဟာအိန္ဒိယအတွက်ဘလောက်အရေးပါသလဲဆိုတာနဲ့နိုဘယ်ငင်းငယ်ဆုကိုဝေဖန်ခြင်းအကြောင်းအရာတွေပဲဖြစ်ပါတယ်ဒီထဲမှာဥစွာပြောပြလိုတဲ့အကြောင်းအရာကတော့ China backs neighboring hunter as it widens airstrike in war of survivalဆလရှင်တန်ရေးအတွက်လေကြောင်းတိုက်ခိုက်မှုတွေတိုးချဲ့လုပ်နေတဲ့စစ်ကောင်စီကိုတရုတ်နိုင်ငံကပံပိုးကူညီနေခြင်းဆိုရဲခေါင်းစဉ်နဲ့မက်သျူတော့စ်ဗန်ဂျီတာရဲ့ဆောင်ပါပဲဖြစ်ပါတယ်။ miamiherald.com မှာဖတ်ရတာပါခင်ဗျာ
။စစ်ကောင်စီကဆလရည်နိုင်ဖို့အတွက်လေကြောင်းအားတိုက်ခိုက်မှုတွေကိုစစ်မျက်နှာဘောင်းစုံမှအချိန်မြင့်တိုးချဲ့လာနေတဲ့တရုတ်ကစစ်ကောင်စီနောက်မှာအခိုင်အမာရဲ့ TV တိုက်လေရင်အစ်တွေထောက်ပံ့နေတဲ့တိုင်းဒါရာဇူရီဆလမ်ရိုက်ဂျာနန်လို့ဖီအားပင်းနေရဆိုပြီးယနေ့မင်းစစ်စီရင်မှာပြမတ်မရွေးပဲတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသာတွေသေဆုံးအရပ်ဖက်အင်အားအဆောက်အဦတွေပျက်စီးခဲ့ရတယ်လို့မြန်မာဝစ်နက်စ်အဖွဲ့ကကူကဖော်ပြပါရယ်ဦးစပ်ပြေမြကြီးပဲကြံစည်လို့စစ်တပ်ကအချင်းချင်းဆက်သွယ်တာတွေကိုဂျက်ချနှထောင်ခဲ့ရတယ်လို့လည်းပြောပါရယ်တကီးစနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီကိုမြစ်တာရခံခဲ့ပေမဲ့မပြန်ကြပါဘူးလေပုံမိုးဆုံးနေလာတဲ့စစ်ကောင်စီကိုတရုတ်ကပိုးပြီးထိတွေ့ဆက်ဆံလာတယ်။နေဆက်ရဇုမှုနှိမ့်နေတဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုထောက်ပံ့ခဲ့ရကအခုတော့မဟာဗျူဟာအကျိုးစီးပွားလုံခြုံရေးအတွက်တရုတ်ကအစွမ်းကုန်ပုံမိုးအလေးထားလာတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုပေါ်ပေါ်ထင်ထင်မျက်နှာလွှဲပြီးစစ်ကောင်စီကိုနိုင်ငံတကာစီမင်းမှမတုံ့စဘူးထောက်ခံလာတယ်။ရဇုမှုနှိမ့်နေတဲ့အတွက်ဖိအားပေးနေတာကိုဆော့ချပြီးတိုင်းဒေသရဲ့ဥရကိုအထောက်ပံ့ဖြတ်တောက်တဲ့စစ်ကောင်စီကတော့ FTC 2000G အမျိုးအစားချက်လျင်ချုပ်ဆင်းပါဝင်နောက်ထပ်စစ်ဘက်ပံ့ပိုးမှုတွေပေးတယ်လို့လည်းဒီအရာဝတီကိုကိုကဖော်ပြထားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးသွားရောက်ခဲ့ပြီးနောက်အခုလတော့ငါစစ်ကောင်စီအကြီးအကဲဟာတရုတ်စံမကြီးနဲ့တွေ့ဆုံပြီးနိုင်ငံအကြားစီရေးပူပေါင်းဆောင်ရွက်မှုတိုးမြင့်ဖို့သဘောတူကြတယ်။တရုတ်အနေနဲ့မြန်မာအချုပ်အခြာအနေနဲ့နယ်မြေတည်တံ့ခံရရေးကိုလေးစားပြီးပြည်တွင်းရေးကိုဝင်ဆက်ဖူးလို့လည်းတရုတ်ဘက်ကပြောပါတယ်။ဒါဟာမြန်မာနိုင်ငံတွင်တရုတ်စံကြီးရေးစစ်တပ်ကြီးထွားလာနေတဲ့အချိန်မှာတရုတ်ဟာအင်မတန်အန္တရာယ်ကြီးမားတဲ့ကစားကွက်တစ်ခုကိုကစားနေတာဖြစ်တယ်လို့ USIP မြန်မာရေးရာဒါရိုက်တာဂျေဆင်တာဝါမှတ်ချက်ချတာကိုလည်းဖော်ပြထားပါတယ်။တရုတ်ကဒီလောက်ပုံမပံပိုးပေးနေရတော့စစ်ကောင်စီဟာအချင်းနဲ့စကိုင်းဘက်မှာရှုံမြဲရှုံနေစေ။တစ်ထက်ပိုရေးကြည့်တာကတရုတ်ဘလောက်ကူကူစစ်ကောင်စီဒီတေးဝင်မဟုတ်ဘူး time ji phyo phya phit se de adika de khan phit de so de a che ko le pyan lan nan ma mho phu atait kala ru nga le tayou ye myanmar nai ngan sa mu wa ra ha ma au myin lo ma ja khna pyan le ga ya ra ri si ye aku le sit kaung sia sit myin pyin ma shoun mye shoun bi tayou ye a chu si ba wo ma ga kwe nai do wu so da po lwin la de a chain cha yin tayou ye mu wa ra naw ta chain thap pyan le u me phit de lo thong sat tha wa ra khnya kun selab byo pya lo wa ra myanmar holds the key Manning and her church are jarres, where guns in it. Now was a Korea years in the Jeb Chapare. Pakistan to leave my pair of, yeah. And I am another in Sikonsiha. They are very a poor, jammed up, bunged like I be, so called Reign of Terror. So young see a tickle, pantitare. Diamond, let me alone and do a potential mango. Now here you got well, look, my little genere. The Gonsian Cow Navy, Tabby Met. The music required jam, yap yarem, your man and yama. လူလာရေးရပြီးကြတဲ့ရွေးကောက်ပွဲတွေဟာသံသယကင်းကင်းရှင်းရှင်းမရှိခဲ့ဘူး။တနေ့ရှိတဲ့စစ်တပ်ကနိုင်ငံရေးသမားတွေကိုကျုတ်ကန်ချေလက်ခဲ့တာဖြစ်တယ်။အခုလည်းလွတ်လပ်မြတ်သားတဲ့ရွေးကောက်ပွဲဖြစ်လာနိုင်မှာမဟုတ်သလိုတည်ငြိမ်ဖွံ့ဖြိုးစေမဲ့အစိုးရလည်းဖြစ်ထွန်းလာမှာမဟုတ်ဘူး။ဒီမိုကရေစီလိုလားတဲ့အရက်ဖက်အဖွဲ့အစည်းတွေကတော့စစ်ကောင်စီကြာဆုံးမှုနေပြီ။ရွေးကောက် Sogara Chidelu with Panyawadre. India Aram Yama has a juicy one at Miyagi Sesame, the case I was a deep cheese one and kind of yelling my cheddar. You hang out the dampers on Simaringa swing, India, Simia Beda Pumshu, Kayajare, Dabi, India, Yama, Tang, Awebi, Lamaji, Simangula, India, Nolinja, Jizo, Tashinire. Negojo Ninara, Yamananga, Pizu Democracy, Suatia, Tutambi, Tu Pizu, Trayo, Tangasha, Desire, and Abayan Trapa. A juicy worry, Possum, Nile, Melo, JJ, Jamia, Yusani, Yajo, is that how I can? Seeing beyond the state, I know Jolon Suninje, Sura Gandina, de facto authority lo correct, a Sura Mahupe, Letri Anasin Real Drinet. Humanitarian system look for a sanamu atalban pilius net, bello senu and nidless, rare, budget who odi.org to no people of Yaluadire. Together, the Samaha, sanamu atalban pilian yama, nanga, suare, lupman, bamu, jolon, bio, sinabu, lures, rare, sadanida, say, bent to whom yada chapare. Simeon Sigani, Ubri, Nancha Matar, and Nanganda, Kinjinha. Ukraine and Gaza, Malu, Yadari, Pimatare, Jampemurin, Patelare Kama, they be your Tiamum Siro, who's read the war, Piovare. Gula the Magaya Agency, INGO, look for a Nangan de Ga, Suramahuda for a Syria, a Kuni Bayes Negro, Suraria to Sindo in Tapio Matriota, Surarim Zon Samanda, Agri Lazamuri Senior at Piadare, to the Fiensanamulu and Nia Dida Poma. Bazuria, let me Utunitele, Sura Yigire, Sura Nanga, Surai Matun, and the Ari Chinere, Suram Hoga for Syria, Poke Utunijara Chede, Dilu for Syria, Nangara Yandia Sneka, Thima Matu, we met through a de facto authority, let me anabang for Syria Chinere, the Nibia and non-state armed actors, Suram Hoga Lenaka in Azuri, Nemirema, Niniare, Wankabama, Lucas Lambam, Niajo Sinere. Syria Masrin, Dilurre, Saramu Kuniru, D. Suam hope that for Syria to send that, Nadia Pisam Yara Pedale Pojatawa. Together, D. for Syria through called Revolutionary Administration. Donaye Uchumu Nemu, Tutamijara Chedel, Sutaware. Nangara Sanamu for Syria, let a kind Donhambi Nemu think by Uchuye Tutam Tare, Nemananga, NUG Suane. ERU for Dianda Donhae Puerina Tigris Assembly, they sanam see Lupin Jare. Deeper Nessus and a heart, the young Wimbulo Thamakama suing and see there. The Bombello, Tinkama was solo subi, Sanamu Tabban Yeguro, the Lumusu the Mulu either had Chibarna.
Good weather got like Chibare, Nadwama Bellumia Dunda Laya, Omless Regional Samuel Javazia, Alum, which is Demarna.
Few American Tanya Yotan Radio Tolan Murigo. This American Pianzu, Washington Murugan, Taya Tolan, Tesapinivari. Radio season ago, line to meet our Tolan Mubsi. Joru Yotan Line, tomorrow view in Yamawa Internet Samina. Now Lumukoya Samina Ripsit, YouTube, Facebook Samina Rimal and Nasin Tishunai Mari.
Lightometer နဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိ Lightometer 32 kHz 9303ညနဲ့9383ည Lightometer 51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါ VOA American အတိုင်းအော်တိုဘာလ19ရက်နေ့စတင်နေ့မနေ့ပဲရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုဆက်လက်ပြီးအမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်း American တခွင်သိပ္ပံတင်ပြီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါောင်းမယ်။ပထမဆုံးအနေနဲ့အမျိုးသမီးအစီအစဉ်ကိုတင်ဆက်ပါမယ်။ American ပြည်ထောင်စုမှာတပ်ပနာရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်ကျော်သာလိုပါတော့တယ်။ဒီရွေးကောက်ပွဲမှာမဲပေးကြမဲ့မြန်မာအမေရိကန်အများအပြားရှိသလိုအဲ့ဒီထဲမှာအမျိုးသမီးတွေလည်းပါဝင်ပါတယ်မြန်မာအမေရိကန်အမျိုးသမီးတွေလာမဲ့ရွေးကောက်ပွဲမှာဘယ်လိုအမြင်အယူဆစဉ်းစားချက်တွေနဲ့မဲပေးဖို့ရှိနေကြပါသလဲအမျိုးသမီးတချို့ရဲ့အမြင်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes. American ပြည်အောင်စစ်တော်မှာသမရရွေးကောက်ပွဲတွေနိုဝင်ဘာလ5ရက်နေ့မှာကျင်းပတော့မှာပါ။ပြည်နယ်အလိုက်ကြိုတင်မဲတွေစပြီးတော့ပြီးနေကြပြီဆိုပေမဲ့လို့အများစုကတော့ရွေးကောက်ပွဲနေ့မှာမဲပေးကြမဲ့သူတွေဖြစ်ပါတယ်။အမေရိကရောက်မြန်မာအမေရိကန်တွေလည်းဒီရွေးကောက်ပွဲမှာသူတို့သဘောကျတဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်ကြမှာဖြစ်ပါတယ်။ဒီအထင်းမှာမြန်မာအမေရိကန်အမျိုးသမီးတွေလည်းပါပါတယ်ဆိုတော့သူတို့ရဲ့အမြင်တွေကိုကြည်အောင်ပါ
အထူးသဖြင့်အမျိုးသမီးတယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပေါ့နော်ဒီ reproductive health right ပေါ့အဲကျမတို့အမျိုးသမီးတွေရဲ့မျိုးပွားခွင့်ဒီအခွင့်အရေးတွေအတွက်ဆိုလို့ရှိရင်လည်းအများကြီးပဲအရေးကြီးတယ်။ကျမတို့ရဲ့ခန္ဓာကိုယ်ကျမတို့ရဲ့ကျန်းမာရေးကိုကျမတို့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်တွေရှိတဲ့အတွက်ကြောင့်မို့လို့ပေါ့နော်။ We are not going back ဆိုတဲ့ဆောင်းဖို့အတိုင်းပဲ။ဒါကျမတို့ကလွန်ခဲ့တဲ့အနှစ်90ကိုပြန်သွားလို့မရတော့တဲ့အခြေအနေမှာဖြစ်နေပြီ။ခင်နဲ့အညီကဘာနဲ့အညီရင်မောင်းတက်ရမယ့်အတွက်ကြောင့်မို့လို့ပေါ့နော်။ဒီမျိုးသမီးကိုကျမအနေနဲ့မဲပေးမှာဖြစ်တယ်။နောက်တစ်ခုကကျမရဲ့မြန်မာပြည်မှာရှိတဲ့အမျိုးတွေအတွက်လည်းဒီမျိုးသမီးကိုကျမရွေးချင်မှာဖြစ်တယ်။ဘာဖြစ်လဲဆိုတော့ကျမတို့မြန်မာပြည်မှာ immigration ဒီမြန်မာပြည်ကလူတွေ US ကိုလာဖို့ပဲဖြစ်ဖြစ်အခု asylum ခံနေတဲ့လူတွေအတွက်ပဲဖြစ်ဖြစ်ဒီ democratic government တက်မှာပဲဒီ case တွေကပွင့်မှာဒီ republican government တက်မယ်ဆိုလို့ရှိရင်ကျမတို့မြန်မာလူမျိုးတွေဒီနိုင်ငံမှာဆက်ပြီးတော့နေဖို့ပဲဖြစ်ဖြစ်ဆက်ပြီးတော့လာမဲ့လူတွေအတွက်ပဲဖြစ်ဖြစ်အခက်အခဲတွေရှိနိုင်တဲ့အတွက်ကြောင့်မို့လို့ democratic government ကိုပဲကျမမဲပေးမှာပါရှင
်ဒါကတော့ Hawaii ပြည်နယ်ကမတ်ချီချူးမင်းသူပါအမျိုးသမီးတွေအနေနဲ့ကတော့သူတို့မဲပေးဖို့စဉ်းစားတဲ့နေရာမှာသူတို့ထည့်သွင်းစဉ်းစားတဲ့အကြောင်းအရာအမြင်တွေကတော့အမျိုးမျိုးရှိပါတယ်။အထူးသဖြင့်ဒီတရေသားဖြတ်ချခွင့်အပါအဝင်အမျိုးသမီးတွေရဲ့ကိုယ်ပိုင်အခွင့်အရေးကိုဘယ်သမရလောင်းကပိုးပြီးတော့အာမခံနိုင်မလဲဆိုတာကိုစဉ်းစားကြတာရှိသလိုတစ်ချိန်တည်းမှာလည်းဒါကိုယ့်ရဲ့မိသားစုကိုယ့်ဘဝအတွက်အရေးကြီးတဲ့စီဝါရေးကိစ္စနောက်လူဝင်မှုကြီးကြပ်ရေးနဲ့ဘဝလုံခြုံရေးဆိုတာတွေကိုလည်းအထူးထည့်သွင်းစဉ်းစားကြပါတယ်။ Arizona ပြည်နယ်ကဒေါ်နွန်ွယ်ဝင်းရဲ့အမြင်ကိုလည်းဆီအောင်ပါ
ဒီရွေးကောက်ပွဲကကျမအတွက်အလွန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့လူတွေရဲ့ရှေ့ရေးအတွက်လည်းအရေးကြီးပါတယ်။ကျမရဲ့တစ်ချက်ကတော့ကျမရဲ့ယုံကြည်မှုပေါ့နော်။အဲ့ဒါကတော့အဲဟိုဘဝတည်သားတွေကစဖြစ်ခဲ့ဘဝကျမအသက်ဆိုတာရှိပါတယ်။ဆိုတော့အဲ့ဒါကိုလည်းကျမဘယ်လိုမှလက်မခံနိုင်ပါဘူး။ကျမအသင်းနှလုံးကတိတ်နာပါတယ်။အဲ့ဒီလူတယောက်ကိုဘာမှမခုခံနိုင်တဲ့လူတယောက်ကိုအလိုလုံးလိုက်ဖို့ကကျမရဲ့ရင်ထဲမှာဘလို့မှလက်မခံနိုင်ဘူးဆိုတော့အဲ့ဒီဟာတစ်တစ်ချက်ပါနော်နောက်နှစ်တစ်ချက်ကကြတော့ကျမတို့ရဲ့ဟိုတာဝန်ကမိသားစုတိုင်းမှာလူတယောက်ရဲ့တာဝန်ကိုယ့်ရဲ့မိသားစုကိုကာကွယ်ရမယ်ကိုယ့်အိမ်တောင်ကိုကာကွယ်ရမယ်ကိုယ့်ရဲ့ကွက်ကိုကာကွယ်ရမယ်ကိုမျိုးအရာကိုကာကွယ်ရမယ် ဟိုတိုင်းပြည်ကိုကာကွယ်ရမယ်ဆိုတော့ကျမတို့အိမ်မှာဆိုရင်တော့မအယောက်ယောက်ကမသိတဲ့လူတွေလည်းကျမတို့လက်မခံပါဘူးဆိုတော့စီအလိုမျိုးအတိနဲ့အလိုမျိုးဟိုလူတယောက်ရဲ့အကြောင်းကိုသိမှပဲကျမတို့လည်းလက်ခံပါတယ်အလိုမျိုးလူပဲမသိတဲ့လူတယောက်ကအိမ်မှာလာနေရင်ဆိုလည်းကျမတို့လက်မခံနိုင်ပါဘူးအဲ့ဒီဟာကျမတို့အိမ်တောင်တစ်ခုလည်းနေမဟုတ်ခင်နဲ့ရက်ွက်ပါလဲတီးဖို့လိုပါတယ်မျိုးမှလည်းတီးဖို့လိုပါတယ်တိုင်းပြည်မှလည်းတီးဖို့လိုပါတယ်ဆိုတော့အဲ့ဒီဟာကိုကျမလူတိုင်းကိုလက်ခံနိုင်ရမယ်ဆိုတော့လေအဲ့ဒီအရာကိုကျမလက်မခံနိုင်ပါဘူးအဲ့ဒါတော့ immigration issue ပေါ့နော်ဆိုတော့ကျမအဲ့ဒီဟာကိုကြည့်လိုက်တဲ့ခါကျတော့ကျမကဒီ Republican တမဒါကပို့ပြီးတော့လုံနိုင်တယ်ဆိုတာကျမယုံကြည်ပါတယ
်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ကင်တွဲတာတွေမှာ Trump ကိုပို့ပြီးတော့သဘောကျတယ်လို့ Georgia ပြည်နယ်ကမရှင်လဲကလည်းပြောပါတယ်
ဟိုဒီနိုင်ငံတွေကိုကတော့ဟိုဒုက္ခရောက်တဲ့သူတွေကိုကူညီတယ်ဆိုရင်အမရဲဟိုကပေါ့နော် refugee camp နေညံ့ဖွင့်ပေးရမယ်တရားဝင်နီးလန်းနေပေါ့နော် vetted လုပ်ရမယ်တရားစစ်ဆေးမယ် check လုပ်မယ်ပြီးလို့ရှိလို့ရှိရင်တရားဝင်သွင်းပေါ့နော်ဒါက immigrant တွေကိုကဒီနိုင်ငံက United States က immigrant တွေနဲ့တိစောက်တဲ့နိုင်ငံဖြစ်တဲ့အတွက် immigrant ကတော့ logo လိုအပ်တာဖြစ်တဲ့အတွက်ကတော့ဒါ immigrant တွေကိုသူတို့ကလည်းအများကြီးခေါ်သွင်းမှာပဲဒါကဟိုဘယ်ပါတီမှမဆိုပဲဖြစ်မှာပါပဲ democratic မှာမဟုတ်ဘူးဘယ်ပါတီဝင်မဆိုဒီနိုင်ငံကြီးအမျိုးကမရှိပဲနဲ့လေရက်တီလိုရမယ်နိုင်ငံမဟုတ်ဘူးလို့ညီမတို့ယူဆတယ်။ဒါကြောင့်မလို့ဟိုအမျိုးကဝင်ချင်းမဝင်ချင်းလို့ဆိုလိုတာမဟုတ်ဘူး။တရားမဝင်ဒီလိုမျိုးကြီးခိုးဝင်လာတဲ့ဟာမျိုးကြီးကိုလက်မခံတင်တာဒီလားဒါဟိုတင်းတင်းကြပ်ကြပ်လှုပ်စေချင်တာဒီလား။ဘာဖြစ်လဲဆိုတော့ဒီလိုကြီးဝင်လာခြင်းအပြင်ကကြတော့သူဘသူပဲဝါလဲလည်းမသိ။သူနိုင်ငံမှာသူဘာဖြစ်မှုကျွလွန်လဲလည်းမသိ။ဟိုဝင်လာတဲ့10ယောက်မှာအခုဟာက5ယောက်လောက်ကကြတော့သူနိုင်ငံမှာသူအဲ့လိုမျိုးလူတက်မှုလို့သိလားဟိုရဲကဝရမ်းထုတ်ထားတဲ့သူဖြစ်နေတာဖြစ်တဲ့အတွက်ကကြတော့ဟိုကိုယ်နိုင်ငံကိုယ်တွေလည်းအဆင်မပြေဘူးလေသိလား
လက်ရှိဒီမိုကရက်တစ်ဆိုရလက်ထက်မှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့သူတွေအများပြားရှိခဲ့တာကိုထောက်ပြပြီးတော့ဒီမိုကရက်တစ်သမ္မတလောင်းကိုမဲပေးဖို့အတွက်တွန့်ဆုတ်နေသူတွေရှိနေတာပါအခုရွေးကောက်ပွဲမှာသမ္မတလောင်းနှစ်ဦးလုံးကိုသဘောမကျတာကြောင့်မဲပေးဖို့မဆုံးဖြတ်နိုင်ပဲဖြစ်နေတဲ့သူတွေလည်းရှိပါတယ်။ဒီထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကမတ်မေချယ်ရီလည်းပါပါတယ
်။ရေခမဲသမ္မတလောင်းနှစ်ဦးစလုံးကိုတိတ်ပြီးတော့အကြိုင်းနဲ့တက်ကြည့်မဟုတ်ဘူး။အဲ့တော့သူတို့ကိုမရွေးဘဲနဲ့ကိုရစီချင်တဲ့ပါတီလိုပဲဦးစားပေးပြီးတော့ရွေးသွားမလားတော့မသိဘူးပေါ့နော်။အဲ့လိုဒီကြားထဲမှာလည်းဆုံးဖြတ်ဖို့အချိန်ရအောင်မထင်ပါတယ်။ထပ်ပြီးတော့လေးလာဖို့အချိန်လေးလဲကြံပါသေးတယ်လို့ထင်တယ်ပေါ့အခုလောလောဆယ်အထိကတော့ဘဒုတော့အရန်တစ်ဖက်ဆောင်နေအားပေးနေပြီလို့တော့မရှိပါဘူ
းအရင်တော့ကတော့ဒီမိုကရက်တစ်သမ္မတလောင်းအားလုံးကလူလက်တန်းစားတွေအကျိုးကိုရှေ့ရှုမယ်ဆိုပြီးတော့ပြောခဲ့ကြတာဖြစ်ပြီးတကယ်တမ်းလက်တွေမှာတော့ပြောတဲ့အတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်တာတွေမတွေ့ရခဲ့ရတာကြောင့်အခုဒီချိန်မှာဒီမိုကရက်တစ်ပါတီကိုမဲပေးဖို့တွန်းဆုတ်မိတာဆိုပြီးတော့လဲမတ်မေချယ်ရီကပြောပါတယ
်ဒီအခုကျွန်မဒီရောက်တဲ့20တဲမှာလဲဒီတမရတိုင်းကတော့ဒီညသောအဖြစ် middle class တွေရဲ့ဒီဆင်းရဲနွမ်းပါတဲ့လူတွေရဲ့ဟောအမျိုးသမီးဆိုလည်းအမျိုးသမီးအခွင့်အရေးပိုင်းကိုဦးစားပေးပြီးတော့မဲဆွယ်ကြတာပဲဒါပေမဲ့တကယ်အောက်ချိန်မှာကျတော့ထင်တဲ့အတိုင်းဖြစ်မလာတာတွေလည်းရှိတယ်ပေါ့နော်ဆိုတော့ပြောရတော့တော်တော်ခက်တယ်ပြီးတော့ Kamala Harris ကိုဘယ်လိုပြောရမလဲမသိဘူးကျွန်မကြိုက်တဲ့လူမဟုတ်ဘူးလို့ပြောရမှာပဲအဲ့လိုမျိုးပေါ့နော်ဆိုတော့ခက်တယ်ဟိုသူ့ရွေးမလားမရွေးဘူးလားဆိုတာတော့စိတ်ထဲမှာတိတ်ပြီးတော့စိတ်ဝင်တစားမရှိဘူ
းသမရလောင်းနှစ်ဦးစလုံးကိုစိတ်ကြိုက်မတွေ့တာကြောင့်မဲပေးဖို့ခက်နေသူတွေကအများပြားပါမေရီလန်းပြည်နယ်ကမတ်ရင်မင်းမောင်ကတော့အမျိုးသမီးသမရတဦးမှမရှိဘူးသေးတဲ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးသမရလောင်းတစ်ယောက်ကိုမဲပေးခွင့်ရမယ်အခွင့်အလမ်းဖြစ်တာကြောင့်ဒီဒီချိန်မှာမဲပေးပြောင်းပေးမယ်လို့သူကပြောပါတယ
်အမကတော့ဒီမဲပေးခွင့်မှာမဲပေးမှာပါဘာလို့လဲဆိုတော့ဒီမဲပေးပွဲကဟိုတမိုင်းဝင်လဲဖြစ်သွားနိုင်တဲ့မဲပေးပွဲဖြစ်လို့တချောင်းပေါ့နော်အမမဲပေးပြအောင်ပေးမှာပါအမအနေနဲ့၃ချက်ပေါ့ဒီမဲပေးပွဲကိုအမဆုံးဖြတ်ထားတာဗာအမေရိကန်စစ်တီဇန်တယောက်အနေနဲ့တစ်ချက်ကတော့အမတို့ဒီအမေရိကန်မှာရှိတဲ့အမေရိကန်ပြည်သူတွေအတွက်ကိုဒီရေးရှိမှာအမတို့အတွက်ကိုဘယ်သူကအကောင်းဆုံးဟိုလမ်းပြပြီးတော့အကောင်းဆုံး plan ကိုလုပ်ပေးနိုင်တယ်လဲဆိုတဲ့အချက်ပေါ်မူတည်ရရင်ဒုတိယချက်ကတော့ဒီသမရဖြစ်လာမဲ့လူဟာအလုံးကလေးစားပြီးတော့ clean record နဲ့ပေါ့နော်ဟိုဗမာလူပြောရင်တော့ရုပ်ပြကောင်းပြီးတော့ဟိုကြီးညိုထိုက်တဲ့လူရွေးချင်နေဆိုတာရေတတိယချက်ကတော့အမအမိမအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ကြောင့်သ ဒါမားတို့အတွက်ဒုတိယအကြိမ်မျိုးသမီးတမရဖြစ်နိုင်တဲ့အခွင့်အရေးကိုမားတို့ဒုတိယအကြိမ်မဲပေးရမှာဖြစ်တယ်ဆိုတော့အဲ့အတွက်လည်းအမအရန် excited ဖြစ်ပါတယ်အဲ့တော့မားတော့ကင်မရာကိုပြီးမှာပါ
ကျမမင်းမြန်စကားပြောပြတဲ့အမျိုးသမီးအများစုကတော့ကမလာဟဲရစ်နဲ့ဒီမိုကရက်တစ်ပါတီကိုထောက်ခံမဲ့ပေးဖို့အတွက်ပို့ပြီးတော့အားသနာဖို့တော့တွေ့ရပါတယ်။ဒီပြီးခဲ့တဲ့2016ရွေးကောက်ပွဲတုန်းကဒီအမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတလောက်ဟဲလရီကလင်တန်နဲ့အဲ့ဒီချိန်ကရီပက်ဘလီကန်သမ္မတလောက်ဒေါ်နယ်ထရမ့်တို့ရှင်ပြိုင်ခဲ့ချိန်တုန်းကလည်းအမျိုးသမီးအများစုကအခုလိုပဲဒီဒီမိုကရက်တစ်ပါတီကိုပို့ပြီးတော့ထောက်ခံမဲ့ပေးတာကိုတွေ့ခဲ့ရတာပါ။ဒါမဲ့လည်းအမျိုးသမီးတစ်ယောက်ဖြစ်တဲ့ဟဲလရီကလင်တန်အနေနဲ့ပေါ်ပူလာဗုန်းလို့ခေါ်တဲ့ရွေးကောက်ပွဲမှာလူလူကတိုက်ရိုက်ပေးတဲ့မဲအရေးအတွက်မှာထရမ့်ထက်အများကြီးပိုတာတယ်ဆိုပေမဲ့လို့လေ electoral vote လို့ခေါ်တဲ့ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်မဲအရေးအတွက်မှာတော့ထရမ့်ကိုမရှင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီတစ်ချိန်မှာလည်းအလားတူအဖြစ်မျိုးနဲ့ဒေါ်နယ်ထရမ့်ပဲတမရဖြစ်လာမလားဆိုပြီးတော့စိုးရင်ကြတဲ့သူတွေကလည်းရှိပါတယ်။တကယ်လို့ကမ်ပလာဟဲရစ်ကတမရဖြစ်လာမယ်ဆိုရင်တော့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးတမရဖြစ်လာမယ်အပြင်ကိုပဲဒီလူပြူမဟုတ်တဲ့လူမဲနဲ့အာရှသွေးဆက်ထားတဲ့အမျိုးသမီးတူပထမဆုံးအမေရိကန်တမရဖြစ်လာမှာပါ။လက်တော်လူစစ်တမ်းတွေမှာကတော့ကမလာဟဲရစ်ကဒေါ်နယ်ထရမ့်ထက်မဆိုးတဲ့လောက်လေးအသာစီးရနေတာမို့အတော်လေးကိုလည်းစိတ်လှရှားစရာအခြေအနေဖြစ်နေတာပါဘလို့ပဲဖြစ်ဖြစ်နောက်ဆုံးအဆုံးဖြတ်ကတော့ဒီရွေးကောက်ပွဲကျင်းပပြီလို့မယ်ရီအားလုံးရေတွက်ပြီးတဲ့အချိန်ကြီးဆောင်ရအောင်မှဖြစ်တဲ့စရာကိုတင်ပြရင်းနေပဲဒီလိုနဲ့မြို့သမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ခွင့်ပြုပါကျမခင်ဗျူထွေးပါနောက်ဆုံးတော့ပါ
မျိုးသမီးကဏ္ဍအပြင်မှာတော့အမေရိကန်ပြည်ထောင်စုကအဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုဆက်လက်ကြည့်ဆွနားတော်တာဆင်ရပါမယ်။မြန်မာနိုင်ငံကစစ်ဘေးရှောင်နေတဲ့တခြားလိုအပ်တဲ့နေရာတွေအတွက်ရန်ပုံငွေတေးရုပ်ရှင်ပြပွဲကိုဝါရှင်တန် DC area မှာပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကကျင်းပခဲ့ပါတယ်။နေသားတဲ့နေ့တေးရုပ်ရှင်ဖန်တီးထုတ်လုပ်ဖို့ကာလအတော်ကြာအချက်အလက်တွေစုဆောင်းပြီးမြန်မာပြည်ရေးအတွက်အမှုပညာနဲ့အထောက်အကူပေးဖို့ကြိုးပမ်းခဲ့တာဖြစ်တယ်လို့လည်းတရုတ်ရှင်ဖန်တီးသူဒါရိုက်တာမင်းသက်ဝင်းကပြောပါတယ်ကိုအောင်အောင်ကရိုက်ကူးတင်ပြပေးထားပါတယ်
Asian American Pacific Islander Commissioner of Howard County ပါဆိုတော့ Howard County မှာမမပြည်ကိုကျွန်မတော်တော်များများနဲ့နိုင်ငံရေးသမားတွေ politician တွေစနေတယ်နဲ့ကျွန်မစကားပြောကြည့်ရတဲ့အခါမှာသူတို့တွေကမမပြည်ဆိုလို့ရှိရင်တော်တော်မသိကြတဲ့လူတွေကရှိနေတော့မှာပဲအခုချိန်အထိလေအဲ့ဒါကြောင့်မို့လို့ကျွန်မသူတို့ advocacy တစ်ခုအနေနဲ့ပေါ့နော်သူတို့ကိုလည်းသိစေချင်တယ်သူတို့ကိုလည်းဖိတ်ပြီးတော့မမတွေဒီမှာရှိပါတယ်မမလူမျိုးတွေကဒီမှာအများကြီးရှိပါတယ်အထူးသဖြင့်ကျမတို့ Howard County မှာဆိုလို့ရှိရင်မမလူမျိုးတွေလည်းအများကြီးရှိတယ်။နောက်ပြီးတော့ဒီကမမလူမျိုးတိုင်းလူမျိုးတိုင်းကဒီမျိုးဥတော်နိုင်ရေးကြောင့်မို့လို့ဘလို့စိတ်တန်ရာတွေခံစားနေရတယ်ဆိုတော့လေသူတို့ကိုလည်းပြစ်ပြစ်ခြင်းတယ်။အဲ့ဒါကြောင့်မို့လို့ကျမကဒါကိုဧည့်သည်တွေလည်းဖိတ်မယ်။နောက်ပြီးတော့ကျမတို့တိုင်းရင်းသားတွေကိုလည်းအကုန်လုံးကိုဖိတ်ပြီးတော့ပြမယ်လို့ရည်ရွယ်ပြီးတော့ပြခဲ့တာပါ။
အဲ့ဒီပြဇာတ်ကိုစတင်လုပ်ဖြစ်ခဲ့တာကတော့ August 2021ပေါ့လေအဲ့အာနာသိမ့်ပြီးတဲ့နောက်မှာဖြစ်ပါတယ်ကျွန်တော်တို့ဒီဘက်ကနေကယ်လီဖိုးနီးယားနေပြီးတော့စုစည်းပြီးတော့တော်လန်ပြီးရမငွေရှာပေးနေကြတဲ့သူတွေတော်လန်ရေးကိုပါဝင်ပြီးတော့ဒါတာအားဝင်ပြီးကူညီနေကြတဲ့သူတွေနဲ့အတူတူလုပ်ဖြစ်ရာနေမှာပြီးမှတကယ်တော်လန်နေတဲ့သူတွေပြည်သူပြည်သားတွေဘလောက်ထိစွန့်လွတ်အနေနာခံမှုရည်ပယ်ထားသလဲဆိုတာကိုတိချင်ရာနေပြီးတော့ကျွန်တော်တို့အနုပညာနဲ့ဒေါ်လာနဲ့နီးနဲ့ကျွန်တော်တို့တော်လာပေးလို့ရတယ်သူတို့ရဲ့စတိုရီတွေသူတို့တွေပေးဆက်နေတာတွေကိုလည်းကဘာတိအောင်လည်းကျွန်တော်တို့ပြောပြခြင်းတယ်ဆိုတော့လေးလလောက်ကျွန်တော်စက်တင်ဘာလောက်ကနေစပြီးတော့လေးလလောက်ကျွန်တော်မြေပြင်ကလူတွေနဲ့ဆက်သွယ်ပြီးတော့ကျောင်းသားကောင်းဆောင်တွေတိုင်းသားကောင်းဆောင်တွေပြီးတော့ဟိုအိုးအင်ဆွန်လို့ပြီးတော့ထွက်ပြေးခဲ့ရတဲ့သူတွေနဲ့telephone နဲ့တွေ့ message ကနေတမျိုးပြီးတော့ zoom နေနဲ့ဒီ video call တွေနဲ့အတူလုပ်ပြီးတော့မြင်မြန်ခဲ့ပါတယ်အဲ့ဒီကနေရလာပြီးရနေပြီးတော့မှရလာတဲ့အချက်လက်တွေပေါ်မူတည်ပြီးတော့မှနေသားရင်းနေဆိုရဲ့ ဒေဇပ်တဲ့တေးပြဇက်ကိုဖတ်ကြည့်ပြခဲ့တာ
ကားရဲ့အခန်းလေးဒီမှာလဲတချို့ပြကောက်ွက်ကလေးတွေကျမအဝင်ပြပေးတာမျိုးလေးတွေရှိသလိုတချို့ဟိုတရုတ်ဆောင်လေးတွေပေါ့နော်သူတို့အဒီထဲမှာဆိုရင်မင်းကလေးတရုတ်ဆောင်တယောက်ကအဲ့ဒီစာချောင်းကို तू ဘယ်လိုပြောရမှမသိဘူးဖြစ်တယ် तू ကအဲ့ဒီမှာအဲ့လိုအချိန်မှာ तू ဘယ်လိုဒီစာသားကြီးကတမျိုးပဲအနေမေးတယ်ဘယ်လိုပြောရမှမသိဘူးဆိုတော့ကျမပြောပြလိုက်တယ်အမှသူတို့သဘောပေါက်သွားတယ်ပေါ့နော်အဲ့လိုမျိုးခုနဟိုတွန်းတွန်းဆိုလဲဒီလိုပဲပေါ့တွန်းတန်းစင်လောက်တဲ့ခါမှလည်းလို့ဟာဟာဟာဟာဆိုတဲ့နေရာမှာ तू ဘယ်လိုရီးရီးပြောပထမတော့ရိုးရိုးဟာဟာဟာဆိုပြီးတော့ပေါ့နော်အဲ့လိုမျိုးဖြစ်တယ်ကျမပြောမဟုတ်ဘူးဒီလိုလောက်လိုက်တကယ်ရီးပြောရင်းနဲ့တကယ်အဲ့လိုရီးချလိုက်အဲ့လိုမျိုးဆို तू လည်းတော်ပါတယ် तू တော်တယ် तू တခါပဲပြောရတယ်လုံးဝသဘောပေါက်သွားတယ်တခြားခန်းနေ तू က तू ပဲအကုန်လုပ်သွားတယ်ဆိုလဲတော်တယ်ဒီကလေးမလေးကအဲ့လိုပေါ့ကျမတတ်နိုင်တဲ့ဘက်ကနေပေါ့နောက်ဒီတချို့တချင်းတွေမှာလည်းကိုယ်တယ်ဝင်စာရန်ထုတ်ထားတယ်လို့ပဲဒီမြန်မာတော်လိုင်းဒီဇက်အတွက်စာသားတွေကိုကျမတချို့တချင်းတွေကျမစာသားရေးပေးပါတယ်ဒီနေသားတဲ့နေ့ original မဟုတ်တဲ့နေသားတဲ့နေ့စာသားတွေကကျမရေးတာ
စီရီယမ်ကအချိန်တော်ရလာပြီ
ဒီအာနာသိမှုကိုကျမလုံးဝလက်မခံနိုင်ဘူ
းစင်ကာပူသားရမယ်လို့ပြောပါတယ
်ပုံမှုချက်အခုဖြစ်နေတဲ့ကိစ္စတွေကပိုအရေးကြီးရဲ့
ကောင်းကင်မှာနေမရှိဘူ
းအဲ့ဒါပြန်တပိတ်ကြီးအတွက် ready ဖြစ်ပါပြီ
ငါတို့ရဲ့စုပ်ထဲမှာနေမရှိဘူ
းစနားပြတူတွေကိုကာကွယ်ဖို့အတွက် consistent 3 season ထားတယ
်မဒီရဲ့ဘိုင်းဘာလဲဆိုမနော
် director ဦးသက်ဝင်းကနေပြီးတော့ ဒီမှာဒီပွဲလောက်တော့မယ်ဝင်ပါဖို့လူအင်အားလိုရဲဆိုတဲ့အချိန်မှာတမီးကလည်းနည်းနည်းမော်ဆက်တယ်ဆိုတော့အမမော်အဆောက်မှာမော်ရဲ့ဒီ role တွေကိုပါမယ်ဆိုပြီးတော့လုပ်ခဲ့ရပါတော့เนาะနောက်ဆုံးကျတော့နောက်ထပ်ဇီဇလန်ဇက်ကောင်ခင်ချိုဆိုရဲ့ character ကိုပေါ့เนาะ play နိုင်လားဆိုတော့ okay ဆို play နိုင်နေဆိုပြီးတော့အဲ့မှာစခဲ့ရပါတော့เนาะပြီးတော့လူတွေအရမ်းများရယ်ဆိုတော့ဘယ်လိုလုပ်ရလဲဆိုတော့ almost every day practice လုပ်ရတယ်ကွာ so we practice for like 3 လဒီပထမပွဲမစခင်တော့3လနီးပါးလောက်practice yeah I think like weekend every weekend be in warehouse ma le toa lo wa ye and ma it was a little cold and stuff but we push it through and then they ta bo no ya on lo de a lo myo ye lo wa ye
show မှာကျမတို့တိုင်းရင်းသားအနေနဲ့ပေါ့နော်ကျမတို့ table လင်းအာ3ခုရှိပါတယ်လို့တိုင်းရင်းသားကရင် table ရှိတယ်ပြီးရင်ကျမတို့ချင်းတိုင်းရင်းသားရှိမယ်ပြီးတော့ကျမတို့ကချင်း table လေးရှိပါမယ်လို့ကျမတို့ရိုးရာအသုံးအဆောင်ပစ္စည်းလေးတွေဆွဲကြိုးတို့ကျမတို့ခပတ်ကလေးတွေနဲ့ကျမတို့အသုံးဆောင်ဒီလိုဆောင်လေးတွေပေါ့နော်ကျမတို့ဒီရိုးရာပလိုင်းလေးတွေစကောလေးတွေကျမတို့တူရိယာပစ္စည်းလေးတွေအဲ့ဒါကိုကျမတို့ပြပေးပါတယ်လို့ဒီနေ့လာရောက်ပြီးတော့ကူညီပါတယ်
ညာလှလိုက်တာကျေရွေးကြည့်ပါအောင
်တက်ကလူတွေရောက်နေတယ်အမေနဲ့တွေ့ကျင်လို့တဲ့
စီရီယမ်ကအချိန်တော်ရလာတယ
်ဒီအာနာသိမှုကို
ချင်းရင်း medical and humanitarian network ကိုကျွန်တော်လှူပါမယ်ချင်းရင်း medical and humanitarian network ဆိုတာကမမပြည်မှာဟိုတော်တော်လေးကိုဟိုစိုးစိုးဝါးဝါးဖိနှိပ်ခံထားရတဲ့ချင်းတွင်းစကိုင်းချင်းတွင်းဘက်ကဟို IDP တွေအလုံးကိုသူတို့ကစေကူတာပေးတယ်စေယုံနေစေကိုင်းနေဖွင့်ပေးတယ်နောက်ပြီးတဲ့အခါကျတော့ဟိုစာတင်ပေးတာရှိတယ်ခြေတူးလက်တူပြန်ပြီးတော့ထပ်ပေးတာရှိပါတယ်အဲ့ဒီနောက်ပြီးတော့သူတို့က US မှာလဲ 501c3 registered non profit ဖြစ်ပါတယ်ဆိုတော့ကျွန်မအဲ့ကိုပို့မယ်လို့ကျွန်မရည်ရွယ်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဆက်လက်တင်ပြပေးမှာကတော့သိပ္ပံနဲ့နည်းပညာအစီအစဉ်ပဲဖြစ်ပါတယ်။ဉာဏ်ဤသူနည်းပညာ Artificial Intelligence ကိုမိတ်ဆက်ပေးခဲ့သူ Alan Turing ကို AI ရဲ့ဖခင်ကြီးဖြစ်သတ်မှတ်ကြတယ်လို့ ID နည်းပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်။ဘာကြောင့်ပါလဲ။ဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်။
ပတ်တော့ကတော့ဆရာဒီ artificial intelligence နဲ့ပတ်သက်တဲ့နိဒမ်းပေါ့နော် artificial intelligence ဆိုတာဘာလဲဆိုတာကိုဆရာပြောသွားပါတယ်။နောက်ဉာဏ်ရည်ဆိုတာဘယ်နှမျိုးတွေရှိတယ်ဘယ်လိုတွေခွဲထားတာဆိုတာပြောတယ်။ဒီတစ်ပတ်တော့ဆရာဒီ AI ဆိုတဲ့နာမည်ကိုဘယ်လိုစတုံးလာလဲပြောပြပေးပါ။ပထမဦးဆုံးပေါ့နော်ဒီ AI ဖခင်ကြီးရဲ့အကြောင်းကိုပြောပြပေးပါ။ဟုတ်
တယ်ပါ။ဟိုတော့ AI ရဲ့ဖခင်ကြီးလို့မှာဂုဏ်ပြုခြင်းခံရတဲ့အင်္ဂလိပ်လူမျိုးပေါ့လေ Alan Turing ပေါ့။ပထမကစနစ်ကနေပြီးတော့1954မှာသူတင်နာအများကြီးလုပ်သွားတဲ့သင်္ချာပညာရှင်လည်းဖြစ်ပါတယ်။ကွန်ပျူတာဆိုင်ယန့်ရဲ့ဖခင်လို့လည်းပြောလို့ရပါတယ်။ကျွန်တော်တို့ AI ကွန်ပျူတာဘိုင်းနဲ့မဆိုင်တဲ့ဘိုင်းတွေမှာလည်းသူတကယ်တော့အများကြီးလုပ်သွားပါတယ်။အထူးသဖြင့်ဒုတိယကမ္ဘာစစ်ကဂျာမန်တွေကပြောတဲ့ Shorthead Code ကိုဖြေတဲ့ project ရှိတယ်ပေါ့လေ။ ICMA Code Breaking Project ဆိုအဲ့ project ကြောင့်မလို့ကျွန်တော်တို့ကလူတွေအများကြီးအသက်ကိုကယ်လိုက်နိုင်တယ်။ဒုတိယကမ္ဘာစစ်ကစောစောစီးပို့ပြီးပြီးသွားနိုင်တယ်ဆိုတော့အကူရှင်ရှိပါတယ်အဲ့တော့အဲ့အချိန်မှာကျွန်တော်ချင်းနှန်းတုံးတာဟုတ်အဲ့တော့ဂျာမန်တွေကသူတို့ခြားလူတွေဂျားဖြတ်ပြီးနားထောင်လို့ရှင်လည်းမသိအောင်ကျွန်တော်က show back ကုန်းနဲ့လှုပ်ထားတာမို့လို့အဲ့ကုတ်ကိုဖြေဖို့အတွက်ကကျွန်တော်လူပေါင်းရာနဲ့ချီပြီးတော့လှုပ်ခဲ့ကြပါတယ်အဲသူဥဆောင်လဲပေါ့လေ Bachelor Pack ဆိုတဲ့ဒီ UK မှာရှိတဲ့ပန်းချံအခုကတော့ကျွန်တော်ပြလိုက်ပါလှုပ်ထားတယ်ပေါ့လေအဲ့နေရာမှာသူတို့ project အကြီးကြီးပေါ့ show back project အနေနဲ့လှုပ်ခဲ့ကြတာပေါ့အဲ့တော့ AI နဲ့ data center ကိုပြောပါဆိုလို့ရှင်တော့အဲသူ1936မှာရေးခဲ့တဲ့စာတမ်းရှိပါတယ်Turing machine စာရန်ပေါ့လေအဲ့ Turing machine contribution ရတယ်ကြီးပါတယ်အဲ့တော့ Turing machine ဆိုတော့ကျွန်တော်တို့အလွယ်နားလည်အောင်ရှင်းရရင်တော့ကျွန်တော်တို့မှာဆိုပါစို့ state sheet ကြီးရှိတယ်ပေါ့ဗျာအဲ့ state sheet ကြီးမှာကျွန်တော်အမှအကွက်လေးတွေရှိပြီးတော့အဲ့အကွက်လေးတွေမှာကျွန်တော်တို့သူတက်တည်ပြရတော့ပြပါတယ်မှာတော့သူတင်ချမ်းပေါ်တယ်နည်းတက်တည်ပြရတာပါ0 1ဆိုပြီးတော့ binary system ရှိမယ်အဲ့အဲ့ binary system နဲ့ကျွန်တော်တို့က state ကိုကျွန်တော်တို့ကအသွားပြန်ဘယ်ညာပေါ့လေအသွားပြန်ဖတ်လို့ရတဲ့ hack ကရှိမယ်အဲ့ hack ကနေပြီးတော့သူကဖတ်နိုင်တဲ့ရေးနိုင်တယ်ပေါ့အဲ့တော့အဲ့လိုမျိုးoperation လုပ်လို့ရပြီဆိုလို့ရှင်ကျွန်တော်တို့လူတွေတွက်လို့ရတဲ့ computing လုပ်လို့ရတဲ့ကိစ္စတွေအားလုံးကိုစက်ကတွက်ပေးနိုင်မယ်ဆိုတဲ့ idea ပေါ့လေအဲ့ဒီ proposal ကိုသူတင်ခဲ့တာပါအရင်နာမည်ကြီးပါတယ်အဲ့တော့ပြောရလို့ရှင်တော့ကျွန်တော်အခုလက်ရှိ computer လောကမှာပြောနေကြတဲ့ algorithm လို့ပါလို့ဆိုတာအဲ့ဒီကနေစတယ်လို့ကျွန်တော်ပြောလို့ရတယ်နော် program ဆိုတဲ့ကိစ္စမျိုးပေါ့ program ရေးမယ် program ရေးပြီးတော့မှ computer ကိုကိုလုပ်ချင်တဲ့အလုပ်ကိုခိုင်းမယ်ဆိုတဲ့ concept ကအဲ့ဒီကနေစတာပါအဲ့တော့အဲ့ဒီ Turing machine ဆိုတဲ့proposal ကအရန်ကြီးပါတယ်ပေါ့လေ computing လောကမှာလည်းအရန်ကြီးပါတယ်အဲ့ဒါမှမရှိလို့ရှိရင်ကျွန်တော်တို့ကကွန်ပျူတာကိုဘယ်လိုလူတွေကခိုင်းကြမလဲဆိုတော့မရှိဘူးဆိုတော့လေဆိုတော့အဲ့ဒီဟာတော့သူ့ရဲ့ computation အကြီးပါပဲ
ဒီ Turing machine ကဘယ်လောက်အကြီးပါလို့ပါလဲဆရာ
အဲကျွန်တော်ပြောသလိုပေါ့ Turing machine ဆိုတဲ့ဟာနေပြီးတော့ကျွန်တော် algorithm တော့ program ရေးပြီးတော့ computer ကိုခိုင်းမယ်ဆိုတော့ concept ကစတာဟုတ်အဲ့တော့ဟို Turing machine ကကျွန်တော် computing လောကမှာတော့အရန်ရေးကြီးပါတယ်အားကြောင့်လို့ကျွန်တော် computer လောကရဲ့ low level ဆုမှာဆိုလို့ရှိရင်ကျွန်တော်တို့ကအေးစရာခွဲစရာပေးတဲ့စုပါကျွန်တော်တို့ computer log ကလိုပဲစုလို့ပြောကြပါတယ်အဲ Turing price ဆိုပြီးသူ့ကိုစားပြီးသူ့ကိုဂုဏ်ပြုပြီးတော့ပေးတဲ့စုပေါ့နော် Turing price ဆိုပြီးခေါ်ပါတယ
်ဒီ Turing machine ကလက်တွေ့မှာဘယ်လိုတွေအသုံးတလဲရှင်းပြပေးပါဆရာဒီ artificial intelligence မှာဒီ Turing machine ရဲ့အရေးပါပုံပေါ့နော်သူ့ကိုဘယ်လိုသုံးတလဲဘယ်လိုပုံစံနဲ့ဒီပေါ့နော်ဉာဏ်တုနည်းပညာကိုဆန်းသက်တလဲအဲ့ဒါလေးပြောပြပေးပါဆရာ
သူမဆုံးခင်ပေါ့လေနော်ဒီ1950မှာမှသူတင်းနေဆိုင်ရန်ဆောင်ရှိပါတယ် imitation game ဆိုတဲ့နော်ဆိုင်ရန်ပေါ့လေအဲ့တော့အဲ့ဒါဘာလဲဆိုတော့သူ simulation လုပ်တာပေါ့သူ့ရဲ့ assumption နဲ့တွားတာပေါ့ imitation game ဆိုတဲ့ proposal ကကျွန်တော်လွယ်ရှင်းပြလို့ရှိရင်ကျွန်တော်တို့ဆက်မှာ intelligent ရှိမရှိဆိုတဲ့ကိစ္စကိုဘယ်လိုဆုံးဖြတ်ကြမလဲဆိုတဲ့အပိုင်းပေါ့လေအဲ့တော့ကျွန်တော်တို့ဆိုပါစို့ conversation လုပ်ကြတယ်နောက်ကွယ်မှာတော့ဆက်လက်ဖြစ်နိုင်တယ်လူလည်းဖြစ်နိုင်တယ်အဲဆုံးဖြတ်ပေးမဲ့ဒိုင်းရှိမယ်အဲအဲ့ဒိုင်းကတော့မမြင်ရဘူးပေါ့လေနော်ဒီသူလာတဲ့စာရောင်းတွေပဲသူဖတ်လို့ရမယ်အဲ့တော့အဲ့စာရောင်းတွေကိုဖတ်ပြီးတော့သူကနောက်ကနော်သူနဲ့စကားပြောနေတဲ့လူကဆက်လာလူလားခွဲနိုင်တော့ဆိုလို့ရှိရင်အဲ့ဒီဟာကအဲ့ဆက်က intelligence ရှိတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ဆိုတော့အတွေးခေါ်ပေါ့နော်သူရဲ့ concept ပေါ့သူရဲ့ assumption ယူချဥစားချက်ပေါ့အဲ့တော့အဲ့ဘန်ကိုကျွန်တော်တို့က Turing test လို့ခေါ်ပါတယ်တကယ်ကတော့အဲ့ Turing test ကကျွန်တော်တို့ AI လောကမှာအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ model တစ်ခုက intelligent ဘယ်လောက်ရှိလဲဆိုတော့သက်သေပြဖို့အတွက် evaluation လုပ်တဲ့အခါမှာ Turing test pass ဖြစ်ပါတယ်ဆိုတဲ့ဟာမျိုးနဲ့တွားကြတာပေါ့အဲချက် GPT တောင်မှကျွန်တော်တို့သူ့မှာအဲ့လိုမျိုး Turing test ဖြစ်ပါတယ်ဆိုတဲ့ဟာမျိုးသူတို့သင်ချာနော်မိကုန်းပုံစံတွေကိုဖြေနိုင်မဖြေနိုင်ဆိုတာနဲ့လောက်ခိုင်းပြီးတော့ evaluation လုပ်တာမျိုး နောက်သူ IQ test လောက်တာမျိုးအဲ့အမျိုးလောက်တာပေါ့နော်အဲ့ဒီ Turing test ကကျွန်တော်ကတကယ်တော့ AI လောကအတွက်အရေးကြီးပါတယ်အဲ့ဒါကိုကျွန်တော်တို့ Alan Turing ကပဲ propose လုပ်ခဲ့တာပါ psychology ဂျာနယ်မှာသူတင်ခဲ့တာပါ psychology issue စတခုပေါ့နော် intelligence နဲ့ပတ်သက်ပြီးစားတဲ့အခုပါအဲ့ဒါအရင်အရေးကြီးပါကြီးတယ်ပေါ့လေသူ့ရဲ့ contribution အကျင့်တခုပေါ့လေ
တကယ်တော့ဒီ Alan Turing ကသင်္ချာပညာရှင်ဖြစ်နေနော်ဆရ
ာဟုတ်တယ်ဗျာသူကသင်္ချာပညာရှင်မှာတကယ်တော့သူသင်္ချာသမားပေါ့တကယ်တော့ဟုတ်တယ်
ဟာကျွန်တော်အခုဉာဏ်ရည်တို့နီးပညာနဲ့ပတ်သက်ပြီးတော့ဒီပေါ့နော်အခုနောက်ပိုင်းတော့ဒီဟိုလူတွေတုံးလာတဲ့ဟာပေါ့နော်ဟိုဘယ်လိုနေရာမျိုးမှာအဓိကတုံးပါလဲဆရာ
အနေရာတော့အများကြီးပဲခင်ဗျာအခုကျွန်တော်တို့မြင်သာတဲ့ဟာပြောပါဆိုလို့ရှိရင်ကျွန်တော်တို့ automatic ကောင်းမောင်းတဲ့ကိစ္စမျိုးတွေမှာလည်းအဲဒါ AI model ပါပဲပေါ့နော် AI model ပါပဲနောက်အချို့decision making system ဒီမှာလဲနောက်ကွယ်မှာ AI တုံးလာတဲ့ကိစ္စတွေအများကြီးပါပါတယ်အဲ့တော့နောက်ဆုံးအကုန်လုံးမှာပဲ machine translation လို့စသဖြင့်နောက်ပိုင်းအများကြီးသုံးရပါတယ်ဟုတ
် artificial intelligence ရဲ့ကိုဆိုတဲ့နာမည်ပေါ့နော်ဒီ AI ဆိုတဲ့နာမည်ကိုဟိုဘယ်သူကစပြီးခေါ်တာပါလဲဆရာဘယ်တော့ကစပြီးတော့ဒီ AI ဆိုတဲ့နာမည်ကိုတုံးလာတာပါလဲဒီဘာသာရပ်
တွေအရင်ကောင်းနေမိကုန်ပါပြီဟုတ်အဲ့တော့တကယ်ကတော့လူတယောက်တည်းဆိုတာတည်းကျွန်တော်တို့ပညာရှင်တစုကလုပ်ခဲ့တဲ့ workshop ကနေစတာပေါ့လေ Dartmouth Summer Research Project လို့ခေါ်ရပြ။အဲ့တော့1956ခုနှစ်ဇွန်လ17ရက်နေ့ကနေပြီးတော့ဩဂတ်စ်9ရက်ထိကျင်းပခဲ့တဲ့သူတို့ Dartmouth AI workshop ဆိုပြီးတော့ရှိပါတယ်။အဲ့မှာကျွန်တော်နာမည်ကြီးပုဂ္ဂိုလ်တွေအများကြီးပါပါတယ်။ကျွန်တော်တို့ဒေါက်တာရှန်နွန်တို့ဒေါက်တာရှန်နွန်ဆိုတာကျွန်တော်တို့ information theory ရဲ့ဖခင်လို့ပြောပါတယ်။အဲသူပါဝင် researcher တွေပေါ့လေသူစုပြီးတော့အဲ့မှာပဲကန့်ပွင့်ပြီးတော့ဟုတ်ပြီငါတို့ဒီ artificial intelligence ကတော့စိတ်ဝင်စားတယ်ဘလိုပုံစံနဲ့ဘလို approach နဲ့ကတော့သူတင်တာလောက်ကြမလဲအဲဘလိုနော်စာရင်းတွေရေးကြမလဲအဲဘလို policy နဲ့သွားမလဲဆိုတဲ့ကိစ္စမျိုးတိုင်ပင်ဆွေးနွေးတာပေါ့နော်အစအဟုတ်တကယ်အစပိုင်းဆိုတော့လीအဲ့တော့အဲ့ဆွေးနွေးပွဲကနေပြီးတော့ကျွန်တော်တို့ကနောက်ဆုံးပိတ် officially AI fee ဆိုပြီးတော့ AI ဆိုတဲ့နာမည်ကိုတုံးတယ်ဆိုပြီးတော့ပြောကြတယ်ပေါ့လीကျွန်တော်တို့ဒီ computer သမားတွေလောကမှာတော့ရော AI သူတွေနားတဲ့ဘလိုပုံစံသွားကြမယ်ဆိုတာမျိုးတတ်မှတ်ချက်ထွက်လာတယ်ပေါ့လေ ICU ကနေပြီးတော့ ICU ကနေပဲစရလို့ကျွန်တော်ပြောချင်တယ်ပေါ့လေ
IT နီးပညာရှင်ဒေါက်တာရဲကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA ရဲ့စနေနေ့မနက်ဘက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါတော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ bamis@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါောင်းမယ်အော်တိုဝါလာ9ရက်တိုက်ခိုက်မှုကိုစီစဉ်ဦးဆောင်ခဲ့တဲ့ဟာမတ်စ်ခေါင်းဆောင်ယဟရာဆင်ဝါကိုဣသရေလကတပ်ဖြတ်ခဲ့ပြီးနောက်တနေ့မှာပဲဟစ်ဘိုလာတွေကသူတို့ဟာဣသရေလနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုအရှိန်တိုးမြင့်မှာဖြစ်ကြောင်းတောက်ကြံနေမှာကြေညာလိုက်ပါတယ်။ EU ဥရောပသမဂ္ဂနဲ့ NATO ကာကွယ်ရေးဝန်ကြီးတွေကိုချပြခဲ့တဲ့ Ukraine သမ္မတ Volodymyr Zelensky ရဲ့ Russia ကျူးကျော်စစ်ဆိုင်ရာသူ့ရဲ့အောင်နိုင်ရေးအစီအစဉ်ကိုတောက်ကြံနေမှာပဲ Ukraine မဟာမိတ်တွေကထောက်ခံခဲ့ကြပါတယ်။ပိုလန်နိုင်ငံသားရဲ့ဝန်ကြီးကတော့ EU ဟာရှေ့လအမေရိကန်ရွေးကောက်ပွဲအပြီးမှာအဆိုပြုချက်ကိုပြန်လည်စဉ်းစားမယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘန်မက်ခုခက်ဆမ်အင်အားဝင်းထဲမှာမြန်မာနိုင်ငံဘက်ကိုပို့မဲ့မွေးရေကုန်ချမ်းဓာတုဆေးဝါးတန်ချိန်830ကျော်ကိုဖမ်းမိခဲ့တယ်လို့အမတ်6ဒေသမွေးဆေးဝါးနယ်နေဘူရိုကသတင်းထုတ်ပြန်ပါတယ်သတင်းအရအော်တိုဘလာ18ရက်နေ့မှာထိုင်းမွေးဆေးရက်တပ်ဖွဲ့ကသတင်းတောက်တွေကိုခေါ်သွားပြီးရှောင်းတခင်ဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာဖြစ်ပါတယ်ထရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲဒီကနေ့အတွက်တန်လင်းအစီအစဉ်ကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေကအစီအစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကအစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့တင်းငွေနေမနေ့ဖက်တန်လင်းအစီအစဉ်တွေလည်းဒီမှာဒီမဲ့ပြဆုံးပြီးဖြစ်ပါတယ်ဖီယိုကိုကြည့်ရှုနားတော်တာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ